ဆက်စပ်နေတဲ့ခုအတွင်းမှာကလေးလုံသားပပျောက်ဖို့ကမ္ဘာနိုင်ငံတွေကြားလှုပ်ဆောင်မှုတွေတိုးတက်ခဲ့ပေမဲ့ကယောဟာကြောင့်ကြောင်းနေပိတ်ထားရတယ်လို့ပိုပြီးတော့ဆိုလာနေတဲ့စီးပွားရေးနဲ့ကျန်းမာရေးအခြေအနေတွေကကလေးတွေကိုလုပ်ငန်းခွင်တွေပြန်ရအောင်တွန်းပို့နေပါတယ်။ဒါကြောင့်ကလေးတွေအတွက်ရည်တည်ပေးဖို့တာဝန်ရှိပြီးအယလိုလိုနိုင်ငံတကာမိဖက်အဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆော လာတဲ့ဒီသတင်းဆောင်မကိုတော့ကိုရဲမုံပြောပြပေးပါမယ်ရှင်
ကိုဗစ်ကြောင့်ဆင်းရဲနှွမ်းပါမှုနဲ့မငြိမ်းချမ်းမှုတွေဖြစ်လာသလိုအကြောင်းတွေပိတ်ထားရတာကြောင့်လည်းကလေးတန်းနဲ့ချီပြီးဆင်းရဲဒုက္ခကိုကြုံနေရပါတယ်။အစိုးရတွေကဒါကိုအရေးတည်ယူဖြေရှင်းပေးတာမျိုးမရှိဘူးဆိုရင်ကဘာပေါ်မှာကလေးလူသားအရေးတော့က6တန်းလောက်ကနေ169တန်းလောက်အထိအခုနှစ်ထဲမှာရှိလာနိုင်တယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ရဲ့ညွှန်ကြားမှုချုပ်ဂိုင်းရိုက်တာကဇွန်လ12ရက်မှာကြာရောက်တဲ့ World Day Against Child Labor နေ့မှာသတိပေးပြောကြားလိုက်တာပါ။ကလေးအားလုံးရနိုင်တဲ့လူမှုအတိုင်းဝန်ကအကာအကွယ်ပေးတဲ့စနစ်တွေကိုမူဝါဒချမှတ်တဲ့သူတွေကလှုပ်ဆောင်ပေးဖို့လိုအပ်ပြီးအထူးသဖြင့်ကလေးလူသားဖြစ်နိုင်ခြင်းများတဲ့လူတွေအတွက်ပို့ပြီးလိုအပ်နေတယ်လို့သူကပြောပါတယ်။လူကြီးတွေမှာပြည်စုံကောင်းမွန်တဲ့အလုပ်တွေရှိဖို့ကလေးတွေကအရေးသွေးမိတဲ့ပညာရေးရဖို့ဒီလိုစနစ်တွေကိုအစီအစဉ်တကျလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့ ILO ရဲ့အကြီးအကဲကအခုလိုပြောခဲ့တာပါ
။ Yes, this will require investment. The country
ဟုတ်ပါရဲ့ဒီအတွက်အရင်းအမြစ်တော့လိုပါလိမ့်မယ်။ဒါပေမဲ့တကယ်ကိုစံကျင်တက်မြောက်တဲ့လှုပ်အားတွေကနေသူတို့အကျိုးမြတ်ရကြမှာပါ။အစိုးရတွေရဲ့အခုရွေးချယ်မှုကဒီကနေ့ဒါမှမဟုတ်အနာဂတ်မှာဒီတန်းနဲ့ချီတဲ့ကလေးတွေရဲ့ဘဝတွေကိုတည်ဆောက်မှလားဖျက်ဆီးမှလားဆိုတာကိုအဆုံးအဖြတ်ဖြစ်ပါလိမ့်မယ်လို့ ILO အကြီးအကဲကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာကလေးတန်းကျော်ကကလေးလှုပ်သားအဖြစ်လုပ်ကိုင်နေကြရပြီးဒီအရေးအတွက်ရဲ့ထပ်ဝက်လောက်က NRL ရှိတဲ့လုပ်ငန်းခွင်တွေမှာနေတိုင်းလုပ်နေရတယ်လို့ ILO ကပြောပါတယ်။ပြည်တွင်းမှာတော့ကလေးလှုပ်သားနဲ့ပတ်သက်တဲ့အချက်အလက်တွေကအတိအကျမရှိပါဘူး။အစိုးရဘက်မှာဒီကိစ္စတွေကိုနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းလှုပ်တာရှိပေမဲ့ဖြစ်ဖြစ်မြောက်မြောက်သိုးသက်လာတာမတွေ့ရဘူးလို့အေယာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီကဦးအောင်စောဦးက VOA ကိုပြောပါရယ်
။ဆောင်းနဲ့ပြီးသွားတာပေါ့။အဲဒီကာလမှာလုပ်ငန်းခွင့်အပြီးပြီးကိုရောက်သွားတယ်။တောင်းတောင်းလို့ Grassroots Area တွေမှာကျတော့တကယ်ပဲလုပ်ငန်းခွင့်ကြီးကိုရောက်သွားကြတာပဲ။များပါတယ်။ဟုတ်တယ်။ဒီဒီဒီကြတာတော့ဘယ်သူမှလည်းဟိုဘက်စတာမှလည်းဒီကခေါက်ယူခြင်းမရှိဘူးလေ။ဒါပေမဲ့သူတို့လမ်းမဖားတို့ဟိုအလားရတို့ပေါ့။ဒီမှာတော့နိုင်ငံတကာမှစကြလို့ရအောင်လို့ဆိုင်းလီပါတို့ဖို့ပြေပါတို့ဆိုတာတွေတော့သူတို့ဒေတာတွေပြင်နေလို့ကျွန်တော်တို့သိရတယ်။ဟိုအချင်းတွေဖွင့်နေပေါ့။ဒါမှအဲ့ဒါတွေက implementation လုပ်တဲ့အခါမှာလုံးဝမရှိတော့ဘူးကြည့်လား။
ကလေးလူသားအသုံးချတာကိုစန့်ကျင်တဲ့နိုင်ငံတကာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အစိုးရနိုင်ငံတွေထဲမှာအမေရိကန်လည်းအပါအဝင်ဖြစ်ပါတယ်။ကလေးလူသားပပျောက်ဖို့အမေရိကန်အစိုးရအနေနဲ့ကမ္ဘာအနှံ့မှာရန်ငွေငွေထောက်ပံ့ပေးတာတွေအစိုးရတွေကိုနည်းပညာပံ့ပိုးပေးတာတွေရှိပါတယ်။အမေရိကန်ရဲ့ကုန်စည်ကူးသန်းရောင်းဝယ်မှုအဆင့်တိုင်းမှာကလေးလူသားအသုံးမပြုရဆိုတဲ့ကုန်သွယ်ရေးမှုဝါဒကိုကျင့်သုံးထားတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ကျွန်တော်တို့ဒီလိုလှုပ်ဆောင်နေရတွေကိုရက်ပြစ်လိုက်မှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့ကလေးတွေအတွက်ဒီလိုရင်းနှီးမြှုပ်နှံတာကလူတိုင်းအတွက်ပိုကောင်းတဲ့အနာဂတ်ကိုဖန်တီးပေးနိုင်မှာပါလို့ American နိုင်ငံသားရေးဌာနပြောခွင့်ရ Net Price က World Day Against Child Labor နေ့အတွက်ထုတ်ပြန်ကြတဲ့မှာထည့်သွင်းပြောကြားထားတာဖြစ်ပါတယ်ခင်ဗျာ။